โอเคစိတ်ကြမ်းမာရေးတစ်ခုဆရာဝန်ကြီးဒေါက်တာတတ်ထေခင်ဗျာကျွန်တော်တို့မိုးကြီးရေကြီးမှုတွေဖြစ်ပြီးမှဖြစ်နိုင်တဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောခဲ့တာမှဆရာရေအခုလိုဖြစ်ရတဲ့အကြောင်းရင်းတွေနဲ့ဘလို့ထိခိုက်နိုင်တာတွေကိုအဓိကပြောခဲ့တာမှပုံမှန်ထိခိုက်နိုင်တဲ့အဆင့်နဲ့ပြင်းထန်တဲ့အဆင့်ဆိုပြီးခွဲပြောခဲ့တော့ဒီတစ်ပတ်တော့ဆရာရေအခုလိုဒီပြင်းထန်တဲ့အဆင့်ကိုမရောက်အောင်ကာကွယ်နိုင်ရေးကိုအဓိကပြောမှာမို့ဒီပြင်းထန်တဲ့အဆင့်မှာအိမ်မရတာများလာတာနောက်တက်သေးချင်တာနဲ့ပူဆွေးတော့ကစတိုက်ဖြစ်လာတာတွေအပြင်နောက်ထပ်စိုးရတာရှိသေးလားဆရာရေ
ရှိတယ်ခင်ဗျာအဲ့ဒီအနေမှာထပ်ပြီးတော့တစ်ဆင့်ပြောရရင်တော့လရီချားလာတယ်ကျွန်တော်ပြောတဲ့ဒီ normal ပေါ့နော်ပုံမှန်ဒီစိတ်ခံစားမှုတွေမပြောက်ဘူးပူဆိုးတဲ့စိုးလာရေ depression ဆိုတာဝင်လာတယ်ကျွန်တော်တို့စိတ်ချယောဂတွေရလာတယ် anxiety ဟလာ panic anxiety ဆိုတာဒီစိတ်ပူပင်တော့ကဒီကြောက်ကြရဖြစ်တဲ့တော့ကယောဂတွေဝင်လာတယ်အဲ့ဒီမှာအဆိုးဆုံးကတော့ PTSD ပဲ post traumatic stress disorder ဆိုတာကကျွန်တော်တို့ဒီစိတ်ဒဏ်ရာစိတ်ဖိစီးမှုယောဂါပေါ့အဲ့ဒါမျိုးကတော့ကျွန်တော်တို့အဆိုးဆုံးပဲဆိုတော့ခုနကပြောတဲ့ဒီစိတ်ချယောဂါတို့စိတ်ပူပန်ယောဂါတို့စိတ်ဒဏ်ရာယောဂါတို့ဖြစ်လာပြီးဆိုရင်တော့အဲ့ဒါတော့ဆရာဝန်ပြရမယ်ဆရာဝန်ကဆေးပေးမယ်အကြံပေးမယ်ဆေးကုမယ်အဲ again ကျွန်တော်ပြောလိုတာကပြောလို့ရအရေးကြီးတယ်လူတွေထိရောက်တဲ့ကုသမှုမှန်ကန်တဲ့ကုသမှုရှိရင်ပြန်ကောင်းအောင်ပါပဲ
ဟုတ်ကဲ့ဆရာကြီးဟိုကုသမှုယူရမယ်အစင်မရောက်ခင်ပါပေါ့ဆရာနော်အခုဒီရေကြီးပြီးမှာပဲဒီပုံမှန်ဖြစ်လာတဲ့စိတ်ဆင်းရဲမှုကနေပြီးတော့ဒီပြင်းထန်တဲ့စိတ်ဒုက္ခစိတ်တော့ကအကြီးကျယ်ရေရှည်ဆရာကပြောတဲ့ပြင်းထန်တဲ့စိတ်ကိုမရောက်ရအောင်ဒီကြားထဲမှာကုညီနိုင်တဲ့အနေအထားစိတ်ပိုင်းဆိုင်ရာအရာပေါ့နော်ပံ့ပိုးပေးနိုင်တဲ့အနေအထားတွေရောရှိလားဆရာကြီ
းရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့ essential ပေါ့မလုတ်ဆောင်မရမရှိမဖြစ်လုပ်ရမယ်ကျွန်တော်တို့ management ပေါ့ကျွန်တော်တို့ဟိုကုသမှုပဲဗျာဆိုတော့အဲ့ဒါကတော့ WHO ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတကာမှာဒီသဘာဝဘေးအန္တရာယ် natural disaster mental health လို့ခေါ်တယ်သဘာဝဘေးအန္တရာယ်စိတ်ချမ်းသာရေးဌာနကြီးတွေကသူတို့မှတစ်ခုပဲရှိတယ်နှစ်ခုမရှိဘူးသူတို့မှကျွန်တော်တို့ strategy ဆိုတာကနီးပေါ့နော်ချင်းကပ်မှုကုသမှုပါ PFA လို့ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်လိုပါနေကျွန်တော်စလိုက်မယ် psychological first aid လို့ခေါ်တယ်ပမာလို့ပြန်ရင်တော့စိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုပဲကုထုံးမယ်ဗျာဆိုတော့အဲ့ဒီဟာသူ့ရဲ့ကျွန်တော်တို့စကားလုံးအရာပဲဒီရှေးဦးသူနာပြုစိတ်ပိုင်းဆိုင်ရာကုထုံ
းအော်အဲ့တော့ဒါကလည်းဒီပိုမစိုးလာအောင်ကာကွယ်တဲ့သဘောဖြစ်ပေမဲ့အခုလိုဒီစိတ်ပိုင်းဆိုင်ရာရှေးဥတ္တနာပြုကုထုံးလို့သတ်မှတ်ထားတဲ့သဘောပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကတပြီလုံးမှာကျွန်တော်အမြင်ကတော့ခြေခြေပြန့်ပြန့်ပညာပေးပြီးတော့အဲ့ဒါလုပ်ရမယ်ဗျာဆိုတော့အဲ့ဒါကကျွန်တော်သိသလောက်တော့ဟိုမမားရင်တော့2011ပေါ့နော်ဟိုနာဂစ်တီအဲ့ဒါတွေနောက်ပိုင်းမှာပို့ပြီးတော့ခစ်စားလာဆိုတော့ဒါကကျွန်တော်တို့လက်ရှိသဘာဝဘေးအန္တရာယ်စိတ်ကုကမှုကုထုံးမှာအရေးအကြီးဆုံးကုထုံးမယ်အဲ့ဒါကကျွန်တော်တို့ခုနကစိတ်ပိုင်းဆိုင်ရာရှေ့ဥဒနာပြုအဲ့ဒါလေးကိုကျွန်တော်တင်ပြခြင်းနဲ့ဆရာကြီ
းဟုတ်ကဲ့ဆရာပြောပါဆရာအဓိကပါတွေပါဝင်လဲဆရာဒီမှာလေ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ concept ပေါ့အဲ့ဒီရဲ့အယူဆကတော့ဒီကျွန်တော်တို့ human to human ပဲဗျာဟိုပြည်သူကနေပြည်သူကိုကူတဲ့အတိတ်ပဲပါပဲကျွန်တော်တို့ပြည်သူတွေဒုက္ခရောက်တဲ့အချိန်မှာဘေးကိုလှမ်းချလိုက်ရင် community တွေရှိတယ်ပြည်သူတွေကျွန်တော်တို့ဖွဲ့ထားတဲ့ service ပေါ့နော်အဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေကအကူအညီဝိုင်းပြီးတော့ပေးရမှာပဲဆိုတော့ဒါက
ဝန်ဆောင်မှုပေးတဲ့အဖွဲ့တွေပေါ့ဆရာနော
်မှန်ပါလေအဲ့ဒါသိအရေးကြီးတယ်အစိုးရလည်းအရေးကြီးတယ်ဝန်ဆောင်မှုကျွန်တော်တို့ pride တာအဖွဲ့တွေလည်းအရေးကြီးတယ်ဒီရရွာမှာရှိတဲ့လူကြီးတွေလည်းအရေးကြီးတယ် anyone လူတိုင်းပေးလို့ရတယ်ဒီစိတ်ပိုင်းဆိုင်ရာရှိဦးသူနာပြို့ဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့အခြေချက်လိုက်ရရင်ကျွန်တော် principles ပေါ့အဓိကအချက်၅ခုရှိတယ်ဆိုတော့အဲ့ဒီ၅ခုကိုကျွန်တော်တောက်လျှောက်လေးပြောပြရစီဟုတ်ကဲ
့ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ safety ပဲဒီရေဒီချီနုန်နေနစ်ပြီးတော့မှအသက်ဘေးအန္တရာယ်နဲ့ကြုံတွေ့ရတဲ့အချိန်မှာကျွန်တော်တို့အကူအညီပေးတဲ့လူတွေကသူတို့ safe ဖြစ်အောင်ကျွန်တော်တို့လုံခြုံမှုပေးအောင်စောင့်ရှောက်ရမယ်နေရာလုံခြုံတဲ့နေရာကိုရွှေ့ပေးရမယ်။ကုတဲ့လူလည်းနော်ဒုက္ခမရအောင်ကုကုကိုလည်းတတိထားရမယ်ဆိုတော့နံပါတ်1လုံခြုံမှုရှိဖို့လိုတယ်။အဲ့ဒါလုပ်ပေးရမယ်။နံပါတ်2က promoting the calm လို့ခေါ်တယ်။အေးချမ်းမှုစိတ်ချမ်းသာမှုအဲ့ဒါကိုလည်း ဂယုဏလေးထားပြီးတော့မှကျွန်တော်တို့တအားကြီးဟိုပူပူလောင်လောင်သွားမခုညီပဲနဲ့လူကတောကတွေပင်လယ်ဝင်းနေပါတယ်ဆိုတဲ့အချိန်မှာကုတဲ့လူတွေကကူးအန်ကမ်းပေါ့အေးအေးချမ်းချမ်းလေးနဲ့သူတို့ကိုစိတ်ချမ်းသာအောင်ကြိုးစားရမယ်အဲ့ဒါနံပါတ်1နံပါတ်3ကအရေးအကြီးဆုံးကကျွန်တော်တို့တစ်ပင်ဘောကတည့်ရွက်တည်လို့ပဲဗျာတည့်ရွက်နဲ့တည့်ရွက်ကဆက်ဆက်နေတာဆိုတော့ကျွန်တော်တို့ community လို့အဖွဲ့အစည်းမှာကျွန်တော်တို့ connectiveness ဆိုတာချိတ်ဆက်မှုရှိတယ်အဲ့ကြတော့ချိတ်ဆက်မှုရှိအောင်ကြိုးစားပေးရမယ်ဟဲ့လားမိဆုံးဖဆုံးသွားတယ်ကလေးတွေတိတ်တနာစရာကောင်းတယ်ဒီကလေးတွေကိုသူ့ရဲ့မိသားစုတွေနဲ့ဟဲ့လားမိသားစုဝေးချင်လဲဝေးမယ်ဒါမှမဟုတ်ဆရာဆရာမတွေလည်းရှိရင်ရှိမယ်သူတို့နဲ့စောင့်ရှောက်ပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့ချိတ်ဆက်မှုလုပ်ပေးဖို့လိုတယ်နံပါတ်
3ဟုတ်ကဲ့ဆရာဒီရှေးဥဒနာဖြူကူထုံးမှုနံပါတ်4နဲ့5ပါဆက်ပြောပြပေးပါလားဆရာ
နံပါတ်4ကအကူကြီးပေးတာကြီးမဲ့တောက်လျှောက်ပဲကူးနေရရင်လေလာပေါင်းများစွာနှစ်ပေါင်းများစွာမကူညီနိုင်ဘူးကျွန်တော်တို့ဒီရေပေးတံတင့်တဲ့ပြည်သူတွေမိမိကိုမိမိရက်တည်နိုင်အောင်ကျွန်တော်တို့ self efficiency လို့ခေါ်တယ်ဟုတ်ပြီလုပ်ငန်းလေးလည်းပြန်ဆလို့ရအောင်ဟာလားအသေးလေးပဲဖြစ်ဖြစ်ပြန်လုပ်မယ်ပြန်ကြိုးစားမယ်ပြန်လဲထူထောင်ရေးကိုပြန်ဆမယ်မိသားစုအတွက်ဆိုတဲ့အားမျိုးလေ promote ပေါ့အဲ့ဒါလည်းကျွန်တော်တို့ကြိုးစားပေးရမယ်အဲ့နောက်ဆုံးကကျွန်တော်ပြောချင်တာတော့တိတ်အရေးကြီးတယ်ဗျ installation hopes ကမျော်လင့်ချက်တွေကင်းမဲ့သွားရင်လူတွေကဘာမှလုပ်လို့မရတော့ဆိုတော့ပြောလင်းချက်တွေလည်းဒီရေပေးဒုက္ခတွေအတွက်ဟုတ်ပြီဒါကအခက်ခဲဆိုတာကြုံရတယ်အခုညီမဲ့လူတွေရှိတယ်ပြောလင်းချက်ကိုကျွန်တော်တို့ထားရမယ်ဆိုတဲ့ဟာအဲ့ဒီ five principle လေးကအရေးကြီးတဲ့ဒီစိတ်ပိုင်းဆိုင်ရာရှေးဥသနာပြုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ